ဂျမနီအစိုးရဖွဲ့ဟာထူးဆီးဝေးတက်ကိုမစ္စဘတ်မြို့မှာကျင်းပပြီးတော့ဆွီဒင်နဲ့ဖင်လန်ဝန်ကြီးချုပ်တွေကဧည့်သည်တော်ဖြစ်တက်ရောက်ကြပါတယ်။လူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြမှာဖြစ်တာကြောင့်ဒါတိတ်ကိုအရေးကြီးတယ်လို့ဂျပန်ဝန်ကြီးချုပ် Olaf Scholz ကအစည်းအဝေးမစခင်မှာပြောပါတယ်။လူမျိုးရေးကိစ္စရပ်ဟာဥရောပနဲ့ဆွီဒင်ဖင်လန်နိုင်ငံတို့အတွက်လည်းအရေးကြီးတယ်လို့ Scholz ကဆိုပါတယ်။ဒီစီဝေးမှာလူညိုရဲ့အပြင်ယူကရိန်းနိုင်ငံအကြတဲကြောင့်ဖြစ်လာတဲ့စီးပွားရေးတက်ရောက်မှုတွေအဲ့ဒီတက်ရောက်မှုနဲ့ရာသီဥတုအပြောင်းလဲကြောင့်ဆောင်ရွက်ရမယ့်အပြောင်းလဲတွေအကြောင်းကိုလည်းဆွေးနွေးကြဖို့ရှိတယ်လို့ Scholz ကပြောပါတယ်။ Sweden နဲ့ Finland နိုင်ငံတို့ဟာ Russia နဲ့နေဆက်ချင်းဆက်နေပြီးတော့ Ukraine စစ်ပွဲမတိုင်မီက NATO နဲ့ Russia ကြားဂျာနီနိုင်ငံတွေဖြစ်နေရပ်တည်ခဲ့ကြတာပါ။တကယ်လို့ Finland နဲ့ Sweden တို့က NATO အဖွဲ့ကိုဝင်ဖို့ဆုံးဖြတ်ခဲ့ရင် Balkan ဒေသ Kaliningrad ကမ်းခြေတွေမှာ Nuclear လက်နက်တွေနဲ့အတန်ထက်စေစားမြန်တဲ့ဒုံးကျည်တွေကိုခြားထားမယ်ဆိုပြီးတော့ရုရှားကတုံ့ပြန်ထားပါတယ်။ဖင်လန်နိုင်ငံကနေတိုးအဖွဲ့ဝင်နိုင်ငံဖြစ်တဲ့မေလ12ရက်နေ့မှာရှောက်ထားဖို့ဆုံးဖြတ်လိုက်တယ်လို့ဖင်လန်သတင်းစာတစ်စောင်ဖြစ်တဲ့ Atlantic ကမေလ1ရက်နေ့ကရေးပါတယ်။ဒီသတင်းကိုတော့တိကျအတည်ပြုလို့မရသေးပါဘူး။